ပြန်အားခုနှစ်သမတ်တစ်စီရဲ့ငလင်းကြောင့်လူပေါင်းအနည်းဆုံး125ဦးသေဆုံးပြီးဒါဇင်နဲ့ချီရဲ့အဆောက်အဦတွေတိုးပြတ်သွားပြီးတဲ့နောက်မက္ကဆီကိုစီးပြီးမြို့တော်အနီးပြည်နယ်တွေကအကျိုးပြတ်တွေကြားထဲမှာအသက်မစီပဲကျန်ရစ်သူတွေကိုကယ်ဆယ်ရေးလုပ်သားတွေကဗုဒ္ဓမြေမှာရှာဖွေဆက်ကြပါတယ်။အသက်ရှင်ကျန်ရစ်သူတွေတွေ့နိုင်မဲ့အလားအလားပုံဆုံးသွားတဲ့အထိမက္ကဆီကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကဆက်လက်ကြိုးပမ်းသွားမယ်လို့ပြည်ထောင်စုဝန်ကြီးမန်ဂျူရယ်အိုဆရီယိုချွန်ကဆိုပါတယ်။အင်္ဂါနေ့ကငလျင်ဆက်ဖက်ပြီးမကြခင်မှာပဲရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအရသာတွေလည်းပါဝင်ကူညီခဲ့ကြပါတယ်။ငလျင်ရဲ့ဘဟုဟာမက္ကဆီကိုစီးတီမြို့တော်ရဲ့အစ်တောင်ဘက်123ကီလိုမီတာမှာရှိတဲ့ပွဲဗလာကိုဗဟုပြုနေကြတာဖြစ်ပါတယ်။မက္ကဆီကိုသမ္မတအန်ရီကေနိုင်တိုကအပြုအပျက်တွေအောက်မှာပိတ်မိနေတဲ့လူတွေရှိနေတယ်။ဒီလူတွေရဲ့စက်ကိုကယ်ဆယ်ဖို့အတွက်မိနစ်တိုင်းအရေးကြီးနေတယ်။ဒါဟာတိုင်းပြည်ရဲ့ထိတ်တန့်ဥရာပြည်ဖြစ်တယ်လို့ဆိုပြီးပြည်ဆုံးသူတွေအတွက်ဝန်ထမ်းမှုအထင်မှားဆုံးရှုံးရကျင်ညာထားပါတယ်။